ကုလသမဂ္ဂအမှုမျိုးအေဂျင်စီ IAEA ကအီရန်နိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချမှတ်လိုက်ပြီးတော့တိတ်မကြခင်မှာပဲအီရန်ကသူ့ရဲ့အငြင်းပွားစရာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့ဥရောပကအင်အားကြီးနိုင်ငံ၃နိုင်ငံတို့နဲ့လာမယ့်ရက်ပိုင်းအတွင်းဆွေးနွေးတော့မယ်လို့အီရန်ကတနင်္ဂနွေနေ့မှာပြောပါတယ်ပြင်သစ်ဂျာမနီနဲ့ဗြိတိန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွေနဲ့အတူအီရန်တို့ကြားတောက်ကြားနေမှာဆွေးနွေးကြမယ်လို့အီရန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်ဆွေးနွေးမဲ့နေရာကိုတော့မပြောပါဘူးနျူကလ িয়ার အစီအစဉ်အပါအဝင်ပါလက်စတိုင်းနဲ့လက်ဗနွန်စတဲ့ဒေသတွေနဲ့နိုင်ငံကအကြောင်းအရာတွေကိုပါဆွေးနွေးသွားမယ်လို့လည်းအီရန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလာမယ့်တွေ့ဆုံမှုဟာနယူးယောက်မြို့မှာစက်တင်ဘာလအတွင်းကကျင်းပခဲ့တဲ့ကုလသမဂ္ဂထူးထွေးညီလာခံပေပန်းဆွေးနွေးပွဲရဲ့အဆက်ဖြစ်တယ်လို့လည်းပြောခွင့်ရသူကပြောပါတယ်ဖြစ်ခဲ့တဲ့ကြာတာပတိနေ့ကပဲကုလသမဂ္ဂအမှုမျိုးစွိုင်းအေဂျင်စီ IAEA ရဲ့ပုတ်အဖွဲ့ဝင်35နိုင်ငံတို့ကအီရန်နိုင်ငံဘက်ကပူးပေါင်းဆောင်မှုမရှိဘူးဆိုပြီးတော့ပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တာဖြစ်ပါတယ်အီရန်နိုင်ငံကအမှုမျိုးလက်နက်ထုတ်လုပ်ဖို့ကြိုးပမ်းလာမှာကိုလေ့လာဆောင်ကြည့်သူတွေဘက်ကဆိုရင်းနေတယ်လို့ပဲအမှုမျိုးအစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေမြင့်တက်လာချိန်မှာပဲအခုလိုအီရန်နဲ့ဥရောပအင်အားကြီး၃နိုင်ငံတို့ကြားဆွေးနွေးပွဲကျင်းပဖို့ဖြစ်လာတာဖြစ်ပါတယ်